တကိုင်းပြည်နယ်မြောက်ပိုင်းကုဒါပြင်ကျေးရွာဖြစ်စဉ်နဲ့ပတ်သက်လို့စစ်တရားရုံးနဲ့စစ်ဆေးစီရင်နိုင်ရေးစတင်ဆောင်ရွက်ရှိတဲ့ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့အော်တိုဘလ29ရက်နေ့သတင်းစင်သတင်းတပုတ်မှဖော်ပြထားပါတယ်။ပြီးကြတဲ့မလကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးခွန်ရုံးကသူတို့ရဲ့တွေးရှိချက်တွေကိုအခြေခံပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်မှုယူဆချက်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားတာပါ။ကုဒါပြင်ကျေးရွာဖြစ်စဉ်လို့သတင်းထဲမှာဖော်ပြထားပေမဲ့ဘာဖြစ်စဉ်ဆိုတာကိုတော့တိကျပြောမထားပါဘူး။ကုဒါပြင်ကျေးရွာနောက်မှာလူသေးအလောင်းယာနဲ့ချီပြီးတော့အစုလိုက်မြှုပ်နှံထားတယ်ဒီလူတွေဟာဒုံညွင့်တပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တိုက်ဆုံးခဲ့တာဖြစ်ပြီးဘယ်သူဘယ်ဝါဆိုတာမမှတ်မိအောင်မျက်နှာတွေကိုအက်စစ်နဲ့လောင်းထားတာတနက်နဲ့ပြစ်ခတ်ဖျက်ဆီးထားတာတွေရှိတယ်လို့မျက်မြင်သက်သေတွေဂျိုရူးကရယူထားတဲ့တပ်ပုံတွေကိုကိုးကားပြီး AP သတင်းဌာနရဲ့2018ခုနှစ်ဖေဖော်ဝါရီလသတင်းတပုတ်မှာဖော်ပြခဲ့တာပါအဲဒီသတင်းပါလာပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေသွားစုံစမ်းပြီး AP သတင်းဟာမှားတယ်လို့တုံ့ပြန်ပါတယ်2018ခုနှစ်ဩဂုတ်လ29ရက်နေ့ကကုဒါပြင်ရွာမှာအကြမ်းဖက်ဝါဒီတွေအပါအဝင်ရွာသား900လောက်နဲ့ဒုံညွင့်တပ်ဖွဲ့ဝင်တွေကြားထိတွေ့တိုက်ပွဲဖြစ်တယ်အဲ့ဒီတိုက်ပွဲအတွင်းအကြမ်းဖက်ဝါဒီအလောင်း16လောင်းရတယ်အဲ့ဒီလောင်းတွေကိုစနစ်တကျမြုပ်နှံတကြိုခဲ့တာရှိတယ်လို့ပဲရှင်းလင်းခဲ့ပါတယ်အဲ့ဒီနောက်2019ခုနှစ်မတ်လမှာတပ်မတော်ဘက်ကတပ်မတော်အဲဥပဒေနီဥပဒေတွေအရဗိုလ်ချုပ်မြတ်ကျော်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်